အခုဗန်နာရီနှစ်တွင်အမေရိကန်ပြည်ထောင်စုကလက်ခံခဲ့တဲ့ဒုက္ခသည်အခြေအတွက်ဟာ9000ကျော်သွားပါပြီ။ဒါဟာအမေရိကန်ပြည်ထောင်စုကိုလာရောက်တဲ့ခီးသွားတွေနဲ့ဒုက္ခသည်တွေပေါ်ကန့်သက်တဲ့သမ္မတဒေါ်နယ်ထရန့်ရဲ့အုပ်ချုပ်ရေးအမိန့်နဲ့သတ်မှတ်ထားတဲ့အရေးအတွက်ပါ။ဒါပေမဲ့လည်းလက်ပေါ်များစွာမတည်ငြိမ်မှုနဲ့ဥပဒေရေးအခြေအနေတွေဖြစ်ခဲ့ပြီးတဲ့နောက်အမေရိကန်တရားရုံးကမကြာသေးခင်ကချက်မှတ်လိုက်တဲ့ဂင်းလုခွင့်အောက်မှာနောက်ထပ်ဒုက္ခသည်တွေဘယ်လောက်ထိအမေရိကန်ပြည်ထောင်စုကိုရောက်လာမလဲဆိုတာရှင်းရှင်းလင်းလင်းမသိရသေးပဲဖြစ်နေပါတယ်။အမေရိကန်တရားရုံးချုပ်ရဲ့ကင်းလွတ်ခွင့်အရအမေရိကန်ပြည်ထောင်စုအတွင်းမှာမိသားစုဒါမှမဟုတ်ပိုင်ဆိုင်မှုရှိနေတဲ့သူတွေကိုကင်းလွတ်ခွင့်ပေးထားတာပါ။ဗိုလ်ဒုနေ့နေ့လယ်ပိုင်းအထိအမေရိကန်ပြည်ထောင်စုကလက်ခံလိုက်တဲ့ဒုက္ခသည်အရေအတွက်ဟာစုစုပေါင်း9086ရောက်ဖြစ်ပါတယ်။သမ္မတဘရောက်အိုဘားမားလက်ထက်ကဒုက္ခသည်13000ထိလက်ခံဖို့သတ်မှတ်ခဲ့ပြီးအခုသမ္မတထရမ့်လက်ထက်မှာ9000ပဲလက်ခံဖို့သတ်မှတ်ထားတာပါ။ဒါကြောင့်လည်းဒီနှစ်အတွင်းအမေရိကန်မှာအခြေချနေထိုင်ခွင့်ရတဲ့မြန်မာနိုင်ငံသားဒုက္ခသည်အရေအတွက်လည်းတော်တော်လေးနှေးသွားတယ်လို့အမေရိကန်ပြည်ထောင်စုအင်ဒီယားနာပြည်နယ်မှာမြန်မာဒုက္ခသည်အကူအညီမှုလုပ်ငန်းတွေဆောင်ရွက်နေတဲ့ BACI မြန်မာအမေရိကန်လူမှုရေးအသင်းရဲ့ဥက္ကဋ္ဌဒေါက်တာရူဒင်းငါက VOE ကိုပြောထားဥပါတယ်။ဒေါက်တာရူဒင်းငါတို့အသင်းရဲ့စီရင်ကောက်ယူမှုအရ2005ခုနှစ်နောက်ပိုင်းကစလို့အမေရိကန်ရောက်မြန်မာဒုက္ခသည်အရေအတွက်ဟာ2300000လောက်ရှိပါတယ်။